လဘနိုနိုင်ငံဘေရုမြို့နယ်မှာဖြစ်ပွားခဲ့တဲ့ကားဘုံးပေါက်ကွယ်မှုအတွင်းစီးရီးယားသမ္မတဘက်ရှာအယ်အာဆတ်ကိုပြင်းပြင်းထန်ထန်ဝေဖန်သူလဘနိုမနာရေးဝန်ကြီးဟာမိုဟာမက်ချာတာသေဆုံးသွားခဲ့ပါတယ်။တောက်ချာနေကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုအတွင်းနောက်ထပ်လူ9ယောက်လည်းသေဆုံးခဲ့ရပြီးတော့ဒဏ်ရာရသူ80လောက်ရှိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းလဘနိုနိုင်ငံမှာဆူနီနဲ့ရှီယာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့ဘာသာရေးဆိုင်ရာအကြမ်းဖက်ဖောက်ခွဲမှုတွေဆက်တိုက်ဆိုသလိုဖြစ်ပွားခဲ့ပြီးတဲ့နောက်အခုတိုက်ခိုက်မှုဖြစ်ခဲ့တာပါ။ဆူနီဘာသာဝင်တဦးဖြစ်တဲ့မစ္စတာချတာဟာလဘနိုဝန်ကြီးချုပ်ဟောင်းဆာအီဟရီရီရဲ့ထိတ်တန့်အကြံပေးတဦးဖြစ်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာလဘနိုတန်အမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့မှုတဲ့သူလည်းဖြစ်ပါတယ်။အသက်62နှစ်အရွယ်မစ္စတာချတာဟာလက်ရှိအစိုးရနဲ့လွှတ်တော်ထဲမှာတာဝန်ထမ်းဆောင်နေတဲ့သူမဟုတ်တဲ့အတွက်သူ့ကိုအဓိကပြစ်မှတ်ထားလှုပ်ကြံလိမ့်မယ်လို့လေလာစောင့်ကြည့်သူတွေကမမြင်တဲ့အကြောင်းဗီရုမျိုးတော်မှာရှိတဲ့ VOA သတင်းတောက်ကပြောပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကတော့မစ္စတာချာတာကိုတပ်ဖြတ်မှုဟာရုံမှလွန်ပြီးတရေဘောကြောင့်နဲ့တိုက်ခိုက်မှုလို့ဆိုပြီးတော့ဒီတိုက်ခိုက်မှုကိုရှုံချလိုက်ပါတယ်။မစ္စတာချာတာသေဆုံးမှုဟာလဘနိုပြည်သူတွေအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ကြောင်းနဲ့တိုက်ခိုက်မှုအတွက်တာဝန်ရှိသူတွေကိုတရားဥပဒေအရအရေးယူသွားရမယ်အကြောင်းလည်းမစ္စတာကယ်ရီကပြောဆိုခဲ့ပါတယ်ရှင်။